မင်္ဂလာပါရှင်အင်တာနက် channel ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Digital Design တီထွင်စမ်းသပ်မှုပြိုင်ပွဲ App တုံးကို online မှာတဆင့်ကျင်းပမယ်ဆိုတဲ့သတင်း App အပေါ်ဒေါသထွက်နေတဲ့ developer များဆိုတဲ့သတင်း September 23ရက်မှာပြုလုပ်မယ် Glassy and Bad for Every Fan ပွဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Digital Design တီထွင်စမ်းသပ်မှုပြိုင်ပွဲ App တုံးကို online မှာတဆင့်ကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Digital Design တီထွင်စမ်းသပ်မှုပြိုင်ပွဲ App တုံးကို online မှာတဆင့်ကျင်းပပြုလုပ်သွားမယ်လို့ Oridu မြန်မာမှသိရပါတယ်။မြည်သည့်အဆင့်မှာမဆိုစမ်းသပ်တီထွင်ဖန်တီးနိုင်တဲ့ App Design ပညာရှင်များအားလုံးပါဝင်ရှင်းပြနိုင်မှာဖြစ်ပြီးတော့မြန်မာလူငယ်လူရွယ်တွေရဲ့ပူးပေါင်းပါဝင်ဆောင်ရွက်မှုလုံဆောင်နိုင်စွမ်းတို့ကိုအားပေးပြီးမျိုးဆက်သစ် Digital ထုတ်ကုန်နဲ့ဝန်ဆောင်မှုတွေကိုအတူတကွပေါင်းစပ်ဆောင်ရွက်နိုင်စေဖို့ရည်ရွယ်ကျင်းပခြင်းဖြစ်တယ်လို့သိရပါတယ်ပြိုင်ပွဲကိုအဆင့်နှစ်ဆင့်နဲ့ကျင်းပမှာဖြစ်ပြီးတော့ညီနိုင်ဆောင်ရွက်ခြင်းအဆင့်ကိုစက်တင်ဘာလ24ရက်ကနေအောက်တိုဘာလ1ရက်နေ့အထိ၎င်းတီထွင်စမ်းသပ်မှုအဆင့်ကိုအောက်တိုဘာလ2ရက်မှ14ရက်အထိ၎င်းကျင်းပပြုလုပ်သွားမှာပဲဖြစ်ပါတယ်အနိုင်ရရှိသူတွေကိုအောက်တိုဘာလ14ရက်မှကြေညာပေးမှာဖြစ်ပြီးတော့အနိုင်ရရှိတဲ့အသင်းဒုတိယနဲ့တတိယဆုအသင်းတွေအနေနဲ့ USD 3000 USD 2000နဲ့ USD 1000အသီးသီးပေးရသွားမှာဖြစ်ပြီးတော့စက်ထုတ်ထားတဲ့ပြင်ဆင်မှအသင်းတွေကိုအတိအမှတ်ပြုစုလက်မှတ်တွေပေးရတော့မှာပဲဖြစ်ပါတယ်။အပ်သွန်ပြိုင်ပွဲမှာထုတ်ကုန်ဒီဇိုင်းစမ်းသပ်မှုကိုအားပေးပြီးတော့ပါဝင်ရှင်ပြိုင်သူတွေအနေနဲ့ My Oridu Application ကိုအသုံးပြုသူများလွယ်ကူစွာအသုံးပြုနိုင်ဖို့နဲ့ပုံမကောင်းမွန်တဲ့သုံးစွဲသူအတွေ့အကြုံတွေရရှိလာစေဖို့စမ်းသပ်မှုရှိတဲ့ဒီဇိုင်းပိုင်းဆိုင်ရာဖန်တီးမှုတွေနဲ့ဒီဇိုင်းသစ်ဖန်တီးပုံဖော်ရမှာဖြစ်ပြီးတော့ပြိုင်ပွဲတစ်လျှောက်မှာပါဝင်ရှင်ပြိုင်သူတွေအနေနဲ့ Oridu နဲ့သက်ဆိုင်ရာလုပ်ငန်းကျွမ်းကျင်ပညာရှင်တွေထံမှပြန်လည်အကြံပြုချက်တွေနဲ့လမ်းညွှန်မှုတွေကိုလည်းရရှိမှာဖြစ်တယ်လို့သိရပါတယ်။ Virtual Design by Sick Art ထက်တဲ့အသက်18နှစ်နဲ့အထက်မိသူမဆိုနဲ့အငယ်တန်းအပျော်တန်းပညာရှင်အဆင့်စသဖြင့်မိသည့်အဆင့်မှာမဆိုအဖွဲ့ဝင်တဦးကနေ3ဦးအထိပါဝင်ရှင်ပြိုင်နိုင်မှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်မဲ့သူတွေဟာ Prototyping Tools တွေ Online ဆက်သွယ်ရေး Platform တွေကိုရင်းနှီးတွင်းဝင်စွာအသုံးပြုတတ်ဖို့လိုအပ်မှာပဲဖြစ်ပါတယ်။ရှောက်လွာဖောင်တွေကို www.bind.ly/oridoodesignchallenge မှာဖြည့်စွက်စာရင်းသွင်းရမှာဖြစ်ပြီးတော့စက်တင်ဘာလ22ရက်မတိုင်မီရှောက်ထားနိုင်ပါတယ်အသေးစိတ်အချက်လက်တွေကို app တော် facebook စာမျက်နှာမှာဝင်ရောက်ကြည့်ရှုလေ့လာနိုင်ပါတယ်ဆက်လက်ပြီး app ရဲ့အပေါ်ဒေါသထွက်နေတဲ့ developer များဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် app ရဲ့စက်တင်ဘာလ15ရက်ပွဲမှာ app watch တွေနဲ့အစစ်မြင့် ipad နဲ့ app one bundle တို့ကိုမိတ်ဆက်ခဲ့ပါတယ်ဒါအပြင် app ကစက်တင်ဘာလ16ရက်မှာဖြန့်ချိမယ် iOS 14နဲ့ iPad OS 14တို့ကိုလည်းမိတ်ဆက်ခဲ့ပါတယ် app ရဲ့ iOS 14နဲ့ iPad OS 14ထွက်ရှိမဲ့ရက်နဲ့ပတ်သက်ပြီးတော့ developer တွေကမကြေမနက်ဖြစ်နေကြပါတယ်ပုံမှန်အတိုင်းဆို iOS version အသစ်တစ်ခုမထွက်ခင် app တွေကနောက်ဆုံး version နဲ့ကိုက်ညီမှုရှိမရှိစစ်ဆေးဖို့တစ်ပတ်လောက်အချိန်ရပါတယ် app က iPhone တွေမိတ်ဆက်ပြီးတော့ H ကုန်းနဲ့ iOS Golden Master version ကိုဖြန့်ချိလိုက်ရင် developer တွေကသုံးစွဲသူတွေ operating system အသစ်ရှူဖို့ app တွေကိုချိန်ညှိနိုင်ပါတယ်မနစ်က iPhone ပွဲအပြီး10ရက်အကြာမှာ iOS 30ဖြန့်ချိခဲ့တဲ့အတွက် app ပြင်ဆင်ဖို့အချိန်လုံးလုံးလောက်လောက်ရှိပါတယ်ဒီနှစ်မှာတော့စမ်းသပ်ဖို့တရက်တောင်အချိန်မရှိပါဘူးနောက်ဆုံးသတင်းတစ်ပုဒ်အနေနဲ့စက်တင်ဘာလ23ရက်မှာပြုလုပ်မယ် Glassy and Bad for Every Fan ပွဲဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Samsung ဟာ August 5ရက်က Note 20 Note 20 Ultra Glassy Tab S7 Plus Glassy Watch 3နဲ့ Glassy Bud Live တို့ကိုမိတ်ဆက်ဖို့ and Bad ပွဲကိုပြုလုပ်ထားပါတယ်ဒါပေမဲ့ Samsung ဟာထုတ်ကုန်သစ်တွေထပ်မံမိတ်ဆက်ဖို့နောက်ထပ် and Bad ပွဲတစ်ခုကိုစက်တင်ဘာလ23ရက်မှာမိတ်ဆက်ခဲ့ပါတယ် Samsung ကပွဲအမီကို Glassy and Bad for Every Fan လို့ပေးထားပြီးတော့ဘာထုတ်ကုန်မိတ်ဆက်မလဲဆိုတာမသိသေးပါဘူးဒါပေမဲ့ S20 ထက်ဈေးသက်သာတဲ့ Glassy S20 Fan Edition ဖုန်းကိုမိတ်ဆက်နိုင်တယ်လို့သတင်းတွေကဖော်ပြနေကြပါတယ်အစောပိုင်းပေါက်ကြားမှုအရ Glassy S20 Fan Edition ဖုန်းမှာညနေပြင်း 6.4 လက်မှကြောဘက်မှာ plastic metal ဒါမှမဟုတ် frost ကိုအသုံးပြုထားဖွယ်ရှိပါတယ်ကင်မရာတွေကလည်းအသင့်အင့်ရှိပြီးတော့ battery ကတော့ 4500mAh ဖြစ်တယ်လို့သိရပါတယ်အခု တင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။